လာမယ့်69နှစ်မြောက်အာဇာနည်နေ့အခမ်းအနားကိုပေါ့လေဘလို့များခင်ခင်နာနာကျင်းပဖို့စိုးရကပြင်ဆင်ထားပါတယ်ခင်ဗျ
69နှစ်မြောက်တော့အာဇာနည်နေ့နဲ့ပတ်သက်လို့ကျင်းပရေးဘိုးကော်မတီပေါ့နောက်တစ်ခုကကျွန်တော်တို့အဆင့်ဆင့်ကော်မတီဆင့်ဆင့်တွေဖွဲ့စည်းပြီးတော့ဟိုဒုသမတာဥပ္ပီပြီးတော့ဒါကိုစီစဉ်စီမံခန့်ခွဲမှုကိုဆောင်ရွက်ပြီးတော့ကျင်းပပါမှာဖြစ်တယ်ပေါ့ကျင်းပမဲ့စီစဉ်ကတော့ဇူလိုင်လ19ရက်နေ့အာဇာနည်နေ့မှာကျွန်တော်တို့နိုင်ငံတော်လုံးမှာရှိတဲ့နိုင်ငံတော်လမ်းတွေပြုံးဌာနကျောင်းပေါ့အဲ့မှာရှိတဲ့အန်တော်လာနေတိုင်တော်လွန်းသူရေနောက်အာဇာနည်ခေါင်းဆောင်ကြီးညဆုံးတဲ့မနေ့10နာရီ38အဲ့ဒါဆိုရင်ရုံးမြင်သားကြတော့ဟိုချက်ပြီးပေါ့အဲ့လိုမျိုးဝန်ထမ်းတွေအထိမှအော်ဆွဲတဲ့အချိန်မှာကျွန်တော်တို့သက်ဆိုင်ရာပြည်နယ်တိုင်းမြို့နယ်တွေမှာရှိတဲ့အမိသက်အော်လို့ပြောလို့ပေါ့တော့အားမျိုးတွေလည်းရှိတယ်ဆိုရင်ဆွဲလို့ရတယ်နောက်အဲ့ဒီအချိန်မှာပြည်သူတွေကလည်းအော်ဆွဲတဲ့အချိန်မှာရပ်တန့်ပြီးတော့အဒီဟာဟိုအမေးမြတ်ပြုတယ်ဆိုတဲ့သဘောမျိုးနဲ့လုပ်ဖို့ဒါတော့ကျွန်တော်တို့တရားဝင်ညွှန်ကြားချက်ထားတာပေါ့နော်ထပ်တာပြီးတော့ဒီဘက်မှာတော့ကျွန်တော်တို့အာဇာနည်ပိတ်မှာပေါ့အာဇာနည်ပိတ်မှာအာဇာနည်ကောင်းကြီးကာကွယ်ပြုတဲ့အခါတော့နိုင်ငံတော်အစိုးရပေါ့အစိုးရဘက်ကနေပြီးတော့သုတမတပြုပြီးတော့ဖေးရမှာဖြစ်တယ်။ဘုဘက်မှာကျွန်တော်တို့သွတ်တော်ဘက်ကသွတ်တော်ဥက္ကရာတွေဖေးရမှာလို့ပြီးရတယ်ပေါ့နော်။နိုင်ငံတော်တိုင်ပင်ဖို့ကတော့သံသီးကြတော့မိသားစုအနေနဲ့ခန္ဓာကိုဖေးရအောင်။အချိန်ထဲမှာပဲကျွန်တော်တို့နိုင်ငံတော်သမရပေါ့နော်။ကျွန်တော်တို့နိုင်ငံတော်သမရကြီးကဒီနေပြီးတော့မှနေပြီးတော့ကောင်းပြက်အစီအစဉ်နဲ့အာဇာနည်ကောင်းဆောင်ကြီးတွေနဲ့ကျွဲပေါ့။သွန်ကြီးခန္ဓာကုသိုလ်ပြုတဲ့ဟာအဲ့ဒါကိုလုပ်မှာဖြစ်
တမရော်ဘက်ကလေဒီတက်ဘရော်ကာကွယ်ဦးတီချုပ်ဗိုလ်ချုပ်ဝင်းမင်းအောင်လိုင်ရောဒီအာဇာနည်နေ့အာဇာနည်ကုန်းအခမ်းအနားကိုတက်ဖို့ရှိလားခင်ဗျအ
ဲ့ဒါကတော့ဟိုကျွန်တော်တို့တက်မရော်ပိုင်းရတော့တက်မရော်နဲ့သက်ဆိုင်တဲ့ဂျိုးဆိုဝင်းကရှိမှာပေါ့နော်ဟောကျွန်တော်တို့ကတော့အာဇာနည်ဗိုလ်ချုပ်ဝင်းမင်းအောင်လိုင်ဒုတိယတက်မရော်ကာကွယ်ဦးတီချုပ်ကတော့အာဇာနည်နေ့ကျွန်တော်တို့ကျင်းပမယ်အစီအစဉ်တွေမှာတော့ပါဝင်သွားမှာပါဆန်နဲ့တက်မရော်ပိုင်းကလည်းဒီအာဇာနည်နေ့ကြောက်တဲ့အချိန်မှာကျွန်တော်တို့ဒီဘက်ကအဲ့တော့လို့ပဲဟိုမှာလည်းနိုင်ငံတော်အလံတဝက်လွန့်ထူတာဟိုဟောဒီဆွဲတာနောက်အဲ့ဒီအချိန်မှာတရင်ဆက်ဖွဲ့ပေါ့နော်ဆက်စစ်တီအကုန်လုံးငြိမ်သက်ပြီးတော့အလေးပြုတာဒါတွေကလည်းတက်မတော်ပိုင်းကလုပ်သွားမှာဖြစ်တယ်အချိန်ထဲမှာပဲသွန်ကျွေးတို့နောက်ကျွန်တော်တို့အာဇာနည်ပြည်မှာဘာလို့ပြုတဲ့ခန္ဓာတော်သူပန်းကိုချဘာလို့ပြုဒါမျိုးတွေမှာလည်းတက်မတော်ပိုင်းကကောင်းအောင်နေပေါ့နော်ပါဝင်သွားမှာဖြစ်ပါတယ်
နော်ရကုတ်အာဇာနည်ကုန်းမှာကျင်းပမယ်ခန်းနာမှာတမရမတက်ရောက်တာနဲ့ပတ်သက်ပြီးတော့လေပြောဆိုဝေဖန်မှုတွေလည်းရှိနေတယ်ခင်ဗျဒါနဲ့ပတ်သက်ပြီးတော့ဥစော်တွေဗာမြန်ပြောနိုင်မလဲခင်ဗျအ
ိကတော့ဟိုကျွန်တော်တို့ဒါနိုင်ငံတော်တမရကကျွန်တော်တို့ဒီဘက်မှာတစ်ချိန်နဲ့သွန်ကျွေးတာပေါ့နော်သွန်ကျွေးတာဆိုတော့ကျွန်တော်တို့ကစာဆုံးသွားတဲ့ခေါင်းဆောင်ကြီးတွေကိုစီစဉ်ပြီးတော့ကုသိုလ်ကောင်းမှုပြုတာပေါ့နော်ဟိုဘက်မှာကတော့ဟိုနိုင်ငံတော်ရဲ့တိုင်ပင်ပို့ဖို့လည်းရှိတယ်မိသားစုဝင်လည်းရှိတယ်သူကတော့မိသားစုဝင်နေတယ်နောက်တော့ကျွန်တော်တို့ဒုသမတာတစ်ပေါ့နော်ဒုသမတာတစ်တက်ရောက်မယ်နောက်ဆက်ဆိုင်ရဟိုဝင်ကြီးတွေပေါ့နော်ဝင်ကြီးတွေလည်းတက်ရောက်မယ်သတ်တော်ပိုင်းအရဆိုလည်းသတ်တော်အကြီးကြီးတွေတက်ရောက်ကြမယ်ပေါ့နော်နောက်တမတော်ပိုင်းကလည်းတမတော်ပိုင်းဆိုင်ရခေါင်းဆောင်တွေတက်ရောက်မယ်အဲ့လိုမျိုးလုပ်တယ်နောက်ဒီအာဇာနည်နေ့ရဲ့အဓိကတော့ကျွန်တော်တို့ကတော့နိုင်ငံရေးအနှစ်သာရပေါ့နော်နိုင်ငံရေးအနှစ်သာရဆိုတော့ကျွန်တော်တို့နိုင်ငံလွတ်လပ်ရေးရရှိအောင်ဆောင်ရွက်ခဲ့တဲ့အချိန်မှာဒီလိုမျိုးအသက်ပေးသွားတဲ့ကျွန်တော်တို့နိုင်ငံရဲ့အမျိုးသားကောင်းဆောင်ကြီးပေါ့အာဇာနည်ကောင်းဆောင်ရဲ့ဂုဏ်ကျေးဇူးကိုအမတ်တရပြန်ပြီးတော့ပြန်ပြောင်းအောင်မွေးပြီးတော့ကျွန်တော်တို့အော်နိုင်ငံဒီဆောက်ရေးပေါ့နော်အဲ့မှာပြန်ပြီးတော့ဟိုနောက်လာနောက်သားဒီလူတွေအတွက်အနှစ်သာရပြေဝါတဲ့အာဇာနည်နေ့စင်ဆက်ဖြစ်သွားဖို့ပဲဖြစ်ပါတယ်အဲ့အဓိကအနှစ်သာရကိုတော့ကျွန်တော်တို့ကအခုဒီနိုင်ငံလုံးမှာရှိတဲ့စာတင်ကြောင်းတွေပေါ့နော်အာဇာနည်နေ့အထိမ့်မှတ်စာရေးစာပုံတစ်ချက်ပြားဆိုင်ဝဲပြီးအားမျိုးကြီးလည်းကျွန်တော်ကြည့်ဆောင်ရနေတယ်ချိန်ထဲမှာပဲအာဇာနည်ကောင်းဆောင်ကြီးတွေပတ်သက်တဲ့အကြောင်းအရာတွေပေါ့နော်အဲ့ဒါတွေကိုလည်းကျွန်တော်တို့နိုင်ငံမှမီဒီယာပေါ့သတင်းစာအာဝဲရီပေါ့စသဖြင့်အဲ့ဒီမှာလည်းကျွန်တော်တို့ကပြန်ပြောင်းပြီးတော့အမတ်ရပေါ့ပေါ့ဒါတွေကိုပြန်ပြီးတော့ထုတ်လွှင့်နေရတယ်အဓိကတော့ကျွန်တော်အာဇာနည်နေ့အနှစ်သာရကဘာလဲပေါ့နော်ဒီအနှစ်သာရနဲ့ညီရောကျွန်တော်တို့ကျင်းပနိုင်ပါ့မယ်ပေါ့
ဥစ္စာတွေခင်ဗျာကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါ